ိမ်တွင်းအကြမ်းဖက်မှုမိသားစုအကြမ်းဖက်မှုနှင့်လိင်ပိုင်းအကြမ်းဖက်မှုကိုအသိရှိပြီးတုံ့ပြန်မှုဆိုင်ရာ2023ခုနှစ်ယဉ်ကျေးမှုပေါင်းစုံလူမှုဖွဲ့စည်းအတွက်ရန်ပုံငွေအစီအစဉ် New South Wales အစိုးရသည်အိမ်တွင်းအကြမ်းဖက်မှုမိသားစုအကြမ်းဖက်မှုနှင့်လိင်ပိုင်းအကြမ်းဖက်မှုတို့နှင့်ပတ်သက်၍ယဉ်ကျေးမှုပေါင်းစုံလူမှုအဖွဲ့စည်းအတွက်ရန်ပုံငွေအစီအစဉ်ကိုထုတ်ပြန်လိုက်သည်ဤရန်ပုံငွေမှာတစ်ကြိမ်တည်းသာထုတ်ပေးမည်စုစုပေါင်းရန်ပုံငွေဒေါ်လာ200,000ဖြစ်ပါသည်ရန်ပုံငွေရရှိနိုင်မိရှောက်ထားသူများသည်အိမ်တွင်းအကြမ်းဖက်မှုမိသားစုအကြမ်းဖက်မှုနှင့်လိင်ပိုင်းအကြမ်းဖက်မှုကိုအသိရှိပြီးတုံ့ပြန်နိုင်ရန်အတွက်ယဉ်ကျေးမှုပေါင်းစုံလူမှုအဖွဲ့အစည်းများ၏စွမ်းဆောင်ရည်ကိုမဖြစ်မနေတည်ဆောက်ပေးရပါမည်။ဤခွင့်ပြုရန်ပုံငွေကိုအမြတ်အစွန်းမယူသောတရားဝင်မှတ်ပုံတင်ဖွဲ့စည်းထားသည့် New South Wales လူမှုအဖွဲ့အစည်းများကသာရှောက်ထားနိုင်သည်အကယ်၍အမြတ်အစွန်းမယူသောတရားဝင်မှတ်ပုံတင်ဖွဲ့စည်းထားသည့်ယဉ်ကျေးမှုပေါင်းစုံလူမှုအဖွဲ့အစည်းမဟုတ်ပါကရှောက်ထား권ရှိသောအဖွဲ့အစည်းနှင့်ပူးတွဲ၍ရှောက်ထားနိုင်သည်ရန်ပုံငွေဒေါ်လာ200,000မှ135,000အထိရှောက်ထားရန်အတွက်ရန်ပုံငွေလမ်းညွှန်ချက်များကိုအတိအကျလိုက်နာရမည်ရှောက်လွှာများကို2023ခုနှစ်ဖေဖော်ဝါရီလ13ရက်နေ့တွင်ဖွင့်ပေးပြီး2023ခုနှစ်မတ်လ29ရက်နေ့ညနေ9:00တွင်ပိတ်ပြီ။ဤရန်ပုံငွေများအကြောင်းကိုပုံမူသိရှိရန်ဖော်ပြထားသော website ၌ကြည့်ပါ။ဤရန်ပုံငွေအစီအစဉ်နှင့်ပတ်သက်ပြီးအကြံဉာဏ်လိုအပ်ပါက DFSV Multicultural Grants ယဉ်ကျေးမှုပေါင်းစုံရန်ပုံငွေထုတ်ပေးအဖွဲ့ကိုအောက်ပါ email အရဆက်သွင်းနိုင်ပါသည် wfcs.dfsvmulticulturalgrant@facs.nsw.gov.au သင်လူမှုအဖွဲ့အစည်းအတွက်မိသည်ကအကောင်းဆုံးဖြစ်မည်ကိုသင်သိသည့်အလျောက်သင်၏ရန်ပုံငွေလျှောက်ထွာကို New South Wales အစိုးရကကြိုးစားပါသည်